မြန်မာနေစာမိုင်းလာမြို့မှာဆင်ဆွဲအရောင်းဝယ်ပို့သွင်းနေတယ်လို့ Save the Elephants စစ်မျိုးကိုကတင်ရေးအဖွဲ့ကအောက်တိုဘာ2ရက်နေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်နိုင်ငံနဲ့မြန်မာဆင်ဆွဲမှောက်ခိုအရောင်းဝယ်ထွန်းကဆိုတဲ့အစီရင်ခံစာထုတ်ပြန်တာဖြစ်ပြီးတရုတ်မြန်မာနေစာမှုမြန်မာဆင်ဆွဲအရောင်းဝယ်လုပ်နေတယ်လို့ထင်ရပေမဲ့မြန်မာဆင်ဆွဲကြီးသက်သက်မဟုတ်ဘဲအာရှတိုက်နဲ့အာဖရိကတိုက်ကဆင်ဆွဲတွေရောင်းဝယ်ဖြစ်ထွန်းနေတာကိုအစီရင်ခံစာကဖော်ထုတ်လိုက်တာပါ။ဒီအစီရင်ခံစာဟာဒီနှစ် February 4ရက်နေ့တုန်းကအသက်ခံလဲရတဲ့Save the Elephants အဖွဲ့အတိုင်းမြန်ပုဂ္ဂိုလ် Aspen Martin ကိုရည်စူးထုတ်ဝေတာလို့လဲဆိုပါတယ် Aspen Brady Martin ဟာဆင်ဆွေနဲ့ကြံ့ကြိုမှောင်ခိုလုပ်ငန်းကိုဆယ်စုနှစ်တွေချီလို့စုံစမ်းဖော်ထုတ်နေတဲ့ကန်ယာနိုင်ငံခြေစိုက် American ပတ်ဝန်းကျင်ဝါဒီတူဦးဖြစ်ပြီးမြန်မာနိုင်ငံကအပြန်မှာအသက်ခံရတာပါဒါကို Rapid World News ကသူအသက်ခံရပြီးတဲ့နောက်ထုတ်လွှင့်သွားတာကတော့
The U.S. citizen had recently returned from a research trip to Myanmar. Bradley Martin was in the process of writing up his findings.
American နိုင်ငံသား Aspen Bradley Martin ဟာသူတည်နာလုပ်ငန်းအတွက်မြန်မာနိုင်ငံကိုသွားခဲ့ပြီးမကြာခင်ကမှပြန်လာခဲ့သူဖြစ်ပါတယ်။သူသေဆုံးချိန်မှာခရီးစဉ်တွင်တွေ့ရှိခဲ့တာတွေကိုရေးသားနေသူဖြစ်ပါတယ်လို့ပြောသွားတာပါ။အဲ့လိုရင်းရင်းတန်းတန်းအသက်ခံလိုက်ရပြီမဲ့ခုအစီရင်ခံစာကိုဆင်ဆွဲကုန်သွယ်ရေးဆိုင်ရာကျွမ်းကျင်သူလူစီဗာဂျီနဲ့အက်စပွန်မာတင်တို့ပူးတွဲရေးသားထုတ်ပြန်လိုက်တာပါအစီရင်ခံစာမှာမိုင်းလာကိုအလဲသွားပြီးဆင်ဆွဲရေးတရုတ်နိုင်ငံနဲ့ခိုးသွင်းတဲ့လူတွေဟာအဖမ်းဆီးခံရဖို့ပူပန်စိတ်မရှိတော့ဘဲလို့ဖော်ပြပါတယ်တစ်ခါတစ်ခါမြန်မာနိုင်ငံရှေ့ကြားကတရားဥပဒေလက်လန်းမမီတဲ့နေရာကနေလက်လီလက်ကားသွင်းလာတာလို့လည်းဆိုပါတယ်2012ခုနှစ်အတွင်းမြို့၅မြို့ကိုရှစ်ကျင်းသွားရောက်လေ့လာစစ်တမ်းကောက်တာ51ဆိုင်မှာဆင်ဆွဲပစ္စည်းအမဲ14,800ကျော်ရောင်းချဖို့ပြသထားတာတွေ့ရတယ်လို့ဖော်ပြပါတယ်။ရောင်းမှုပြထားတဲ့ပစ္စည်း60ရာခိုင်နှုန်းရဲ့ဝယ်လက်တွေဟာတရုတ်ဖောက်သည်တွေကြီးပဲလို့လည်းဆင်ဆွဲရောင်းသူတွေကပြောပါတယ်။တရုတ်နိုင်ငံဘက်ခြားမိုင်းလားမှာဆင်ဆွဲအရောင်းဝယ်ဟာ3နှစ်အတွင်း63ရာခိုင်နှုန်းတက်လာပြီးမနစ်ကနှစ်ကုန်ဘိုင်းလောက်မှာနေမယ်။ဆိုင်ဆယ်ဆိုင်မှာလောလောလောလော26 twin ထားတဲ့စင်စယ်ပစ္စည်း9,200ကျော်တင်ထားတယ်လို့အစိုးရကစားမှာပါရှိပါတယ်။ဆိုင်တွေမှာတင်ထားတဲ့စင်စယ်ပစ္စည်းတွေကိုမြန်မာနိုင်ငံကလူတွေက26တဲလို့ဆိုပါတယ်။မိုင်းလားကစင်စယ်ပစ္စည်းအယောင်းဆိုင်တွေမှာတင်ထားတဲ့စင်စယ်3ပုံ2ပုံကျော်ဟာအာဖရိကတိုက်ကစင်တွေကရတာလို့ကုန်တယ်တွေကပြောတဲ့အကြောင်းလဲအစိုးရကစားမှာဖော်ပြပါတယ်။စင်ရင်ကိုစင်ရင်လှုပ်ဖန်းထားတဲ့စင်တွေကရတဲ့စင်ဆွဲကိုမြန်မာနိုင်ငံမှာတရားဝင်အရောင်းဝယ်လုပ်နိုင်တယ်လို့စင်ဆွဲကုန်သည်တွေကပြောတဲ့အကြောင်းလဲဖော်ပြပါတယ်။တောစင်ရင်ကရတဲ့စင်ဆွဲအရောင်းဝယ်ကတော့မြန်မာနိုင်ငံမှာမှောက်ခိုလုပ်ငန်းအဖြစ်သတ်မှတ်ပါတယ်။မြန်မာစင်တီးတွေကရတဲ့စင်ဆွဲကြီးတွေကိုမန္တလေးမှာနေမဲ့တရုတ်လူမျိုးတွေကိုတစ်ခါတရံရောင်းလိုက်ပြီး CITES လို့ခေါ်တဲ့မျိုးမပြောက်အောင်ထိမ့်သိမ်းဆောက်ရှောက်ထားတဲ့တာယန်တရိစ္ဆာန်နဲ့တစ်ပင်ပန်းမှာကုံသွဲမှုဆိုင်ရာနိုင်ငံတကာပြည်ညွန်စာချုပ်ကိုချုပ်ဖောက်ပြီးနေဆက်ကိုဖျက်လို့တရုတ်နိုင်ငံနဲ့ခိုးသွင်းသွားတယ်လို့လည်းဆိုပါတယ်။မြမဆင်ဆွေရိုင်းလက်ကားဈေးက1ကီလိုဂရမ်ကိုအမေရိကန်ဒေါ်လာ961ရှိပြီးအာဖရိကဆင်ဆွေရိုင်းကရွှေတရိကနယ်မြေမှာ2015နှောင်းပိုင်းကလေးကစလို့အပြောင်းလဲမရှိပဲ1ကီလိုဂရမ်ကိုအမေရိကန်ဒေါ်လာ900က800ပေါက်ဈေးရှိတယ်လို့အစိုးရကစာမှာပြထားပါတယ်ရှင်